င်္ဂါပါခင်ဗျာဒီနေ့ပဲလိုင်းစီစဉ်မှာတော့ကသနာရေးချုပ်နေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံလက်ကနေနဲ့ခွင့်လန်းနေတဲ့စင်ခေါ်မှုတွေကိုဆွေးနွေးသွားမှာပါပရီမာဒီတစ်ပတ်တည်းချင်းပါသွားတဲ့အခမ်းအနားမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကတာဝန်ယူမှုရှိတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်တောင်းအားပေးနေတယ်ဆိုပြီးပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးမှုတွေခွင့်လန်းနေတာရခိုင်ပြည်နယ်အခြေတဲကိုပြင်ရှင်းရမှာဘလောက်ထိတောင်းအားတွေဖြစ်လာနိုင်တယ်လဲရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာပဲပြဿနာတွေပေါ်နေတဲ့ဒေသမှာစင်ခေါ်ကဲဆမ်းမှုတွေရောဘာများရှိနိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးသွားမှာပါ။ပြည်နယ်ဆွေးနွေးသွားဖို့အတွက်ကိုစီးပွားရေးပညာရှင်ဦးမင်းခင်နောက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ထုတ်မေတို့ကိုဖိတ်ကြားထားပါတယ်။ကျွန်တော်ပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေလည်းအခုဆိုလေးလမ်းပေါ်မှာရောက်နေဖြစ်တဲ့အတွက်အစီအစဉ်ကိုစတင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်ရဲ့ဟိုအချင်းယုံသုံးတက်ချက်ကိုကြားချင်ပါတယ်။အရင်ဆုံးအနေနဲ့ကတော့ဆရာဦးမင်းခင်ကျွန်တော်တို့ဒီဒေသရဲ့ဖွံ့ဖြိုးမှုတွေကနေအခုဒီရခိုင်ပြည်နယ်မှာချုပ်နေရတဲ့လူ့ခွင့်ရေးပြဿနာတွေလက်လက်ခံပြုကတ်တွေရောပါဖို့ဆိုလို့ရှိရင်ဘလောက်တိုက်တာတင်냐အထောက်အကူဖြစ်လာလိမ့်မယ်လို့များကျွန်တော်တို့ညွှန်လင်းနိုင်မယ်ဆရာ
အဲကျွန်တော်တို့ပထမဆုံးပြောရမှာကတော့ဟိုဒီမှာဒီမှာကျွန်တော်တို့အစိုးရလက်ထက်ကလေးကပြောနေတာရှိတယ်ခမာကြီးရဲ့ဆွေးမွေးတင်မှုလုံးဟာ26ရာခိုင်နှုန်းရှိတယ်အခြေအနေတော့ချင်းကြီးအဲ့ဒါမဟုတ်ပါဘူးကမ္ဘာပိုင်းရဲ့လေလာရေး2014မှာလေလာကြရဒီမှာနိုင်ငံရဲ့ဆွေးမွေးတင်မှုလုံးဟာ 39.5 ရာခိုင်နှုန်းရှိပြီးတော့အခြေအနေတော့တခိုင်ကြီးတယ်ပါဒါပထမတော့အများသိထားတဲ့အချက်ပါဒါနဲ့ပတ်သက်ပါ။ဒီရင်းနှီးမြှုပ်နှံမှုပတ်သက်လို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာလူမျိုးရေးစစ်တေမှာပြည်နယ်ရေးတာ30လောက်ဒီမှာပြည်နယ်ရေးတာစိုင်းရင်ကလည်းတစ်ခုမှာအမေရိကန်ဒေါ်လာ10 billion လောက်ရှိပါတယ်နော်။အဲ့တော့ဒီပြည်သူ့မှာလည်းပြည်သူ့မှာရခိုင်ပြည်နယ်မှာလည်းဗမာနိုင်ငံအတိုင်းအတာလည်းရှင်ပြီးတော့ကြီးပွားချမ်းသာတယ်ဒီပါရေးပြန်ရရှိနေရှိပါတယ်။ဆိုတော့ဒီတိတိရခိုင်ပြည်နယ်ရဲ့အခြေအနေဟာဟလာဒီလူကြီးချင်းရတိုးတက်လာတဲ့ပြည်ပလာတွေတစ်ခုတစ်ခုဖြတ်တိုးပြီးကျွန်တော်ရေးဆိုင်နေရတယ်ကရခိုင်ပြည်နယ်ကိုဟလာရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ဆက်ကြပါရင်းနှီးမြှုပ်နှံရပါစေရနဲ့အခြေအနေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့မြင်ရတယ်ဘူး။အခုလည်းဒီကြောက်ဖြူရှင်နဲ့စိတ်ကြိုက်မှန်ကြီးလို့ဒါကြောင့်ကျွန်တော်တို့ဒီနေ့တန်းကြီးပိုင်လေးကိုခါရီးဒီကျွန်တော်မှရှိနေတဲ့ရှေ့တန်းကြီးကိုလည်းရှိသေးတယ်နော်။ဒါကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့ကျောင်းမြေတွေလူမျိုးရေးစီဝါရေးနိုင်ငံရေးတက်တာတွေကတစ်ဖြည်းဖြည်းပြီးတော့ဟိုဆက်သေးလာတဲ့အခြေအနေကိုရောက်တယ်ဆိုတော့ကနော်။ဟိုသွားကြတယ်လူမျိုးလူချင်းတမျိုးချနေရရင်လည်းဖြည့်ဆင်းလို့ရခိုင်ပြည်နယ်စီဝါရေးလူမျိုးခွေတက်ဆက်ဆက်ပြီးနေလို့ရတော့လောလောဆယ်ဒီအားရကြမမြင်လေးပါဘူးတ
ကယ်။ဟုတ်ကဲ့တကယ်တော့ဒီရခိုင်ပြည်နယ်ဆိုတာဒီဟိုစွိုင်းရင်တို့ကုန်ထုတ်လုပ်ငန်းတို့ဒီခီးသွားလုပ်ငန်းတွေအတွက်စီးပွားရေးအခြေခံကောင်းနေတကယ်တော့ရှိနေမိတာပါ။ဒါပေမဲ့လည်းဒီဟိုဖွံ့ဖြိုးမှုကဆရာပြောလို့ဆိုရင်အနေဆုံးတော့ဖြစ်နေတယ်။တကယ်တော့ဟိုစစ်စိုးကဆက်ဆက်ကစီမံခန့်ခွဲမှုကြောင့်ပဲပြောပြပေါ့နော်။တနင်္ဂနွေလို့ဒီလိုစီးပွားရေးနှိမ့်ကျခဲ့တဲ့အချိန်မှာရခိုင်ပြည်နယ်ကအခုလိုနှိမ့်ကျဆုံးဖြစ်နေရတာဟောအဓိကအခြေခံကြီးကြောင်းရင်းနေတာဘာကြောင့်လဲဆရာ
။အခြေခံကြောင်းရင်းပြောမယ်ဆိုရင်တော့ကိုယ်ကဗမာမြန်မာနိုင်ငံဟာတရားစတာလေးဟလာအရင်းအမြစ်တွေရှိနေတဲ့အချိန်ကဖွံ့ဖြိုးတဲ့ရင်းနဲ့အခုအင်တာနက်ကြာသွားနေဆိုရင်မြန်မာနိုင်ငံအထက်မှာနောက်တစ်ဖြစ်ခုနကမြန်မာနိုင်ငံကျေးဇူးအသေးစားလေးကြောင့်လေဒေတာဟာရခိုင်ပြည်နယ်မှာပဲဒီချိန်ကတစ်ခါဒီလေဖွံ့ဖြိုးကြတာလေးနေရှိနေဒါရီကလေဟိုကျွန်တော်တို့ဒီကိစ္စဖြစ်ပေါ်လေကိစ္စတွေခိုင်းအစိုးရကျင်းတော့ဒီစစ်ပြီးတော့ဟိုလက်ထက်စစ်ဆင်မှာရခိုင်ပြည်ကအတော်လေးကိုဟိုရှိလူရှိခံရတယ်လို့ပဲကျွန်တော်တို့ပြောအောင်ပါမို့နော်ပြောအဲ့တော့ရခိုင်ရဲ့ဟလာဒီလက်မှတ်စစ်ကြီးရဲ့ခြေကဆောက်နော်ကုမျိုးတုတ်တကြီးဟာနော်တကယ်ဖြစ်ပြီးတော့လုပ်ခဲ့တာဟိုမရှိတဲ့အတွင်းကျွန်တော်တို့ဟလာဒီရောက်ဖက်ကမွတ်စလင်တွေကိစ္စတွေနဲ့ဟလာအဖြစ်ကြီးဟိုကျင်းရှိပြီးပြချုပ်ခံရတဲ့အခြေအနေဟာအခုလိုတဖြည်းဖြည်းခိုင်ရဲ့ဟိုပုံပြောဟိုဆင်းရဲလာရတဲ့အခြေအနေကိုဟိုပုံလုံးချက်ကတ်တူပေါ့နော်ကျွန်တော်တို့ဖြစ်လာတဲ့လိုဒီပေါ်ယူဆပါတယ
်ဟုတ်ကဲ့ဆရာဆိုတော့ဒေါက်တာမြေရဲ့သဘောထားကနေကျွန်တော်တို့ဒီရခိုင်ပြည်နယ်မှာစီးပွားရေးအရနောက်ပြီးဖွံ့ဖြိုးရေးအရတိုးတက်မှုတွေဟာကျွန်တော်တို့လက်ရှိဖြစ်နေတဲ့လူခွင့်ရေးပြဿနာတွေလက်လက်ကန်ပြီးကတ်တွေကိုရောပါဖို့အတွက်ဘယ်လောက်တိုင်းတာဒီထောက်ကူဖြစ်လာနိုင်မယ်လို့ညွှန်လင်းထားတယ်ခင်ဗျာ
်။ဟုတ်ကဲ့ရှင်ဒီပုံမှာကြာလို့ရှင်ဒီမအနေနဲ့ဒီဟိုဒီမတို့ရဲ့ရခိုင်ပြည်နယ်ရဲ့စီးပွားကွန်ပျူတာတမှုအစီအမတမှုကိုအဲဒီမတို့ပြောရမယ်ဆိုလို့ရှင်တော့ရခိုင်ပြည်နယ်ကနှစ်ပေါင်းများစွာလက်လျူရှုခံရတယ်ဆိုတာအမှန်ကဲပါအစိုးရဆက်ဆက်ရခိုင်ပြည်နယ်ကိုပြည်နယ်တစ်ခုဖြစ်သတ်မှတ်ခဲ့ပေမဲ့ပြည်နယ်တစ်ခုမှာရှိရတဲ့ကျန်တဲ့လက္ခဏာတွေကိုဖြစ်စည်းမပေးခဲ့တာအစိုးရရဲ့ချုံးချက်ပါဒါကနေပြီးတော့နံပါတ်1အဲတစ်ခုပါနောက်တစ်ခုကပါလဲဆိုလို့ရှိရင်အခုလူခွင့်ရေးချုပ်ပေါင်းမှုတွေရှိလာတဲ့အဲလက်နက်ကင်တပ်ဖွဲ့တက်ခတ်မှုတွေရှိလာတဲ့လူပြောတာအခုမှရှိရပါဒါရှိရနေလို့ကျမတို့ကနေပြီးတော့ဒီ9နှစ်တောင်မှမရှိသေးပါဘူးဟုတ်တယ်ကြောင့်မလို့ဒီအကြောင်းအခြေခံအကြောင်းရင်းတရားကဘာလဲဆိုလို့ရှိရင်အထုပ်ပညာရဲ့အဲဆက်တောက်စွာအခန်းကြီးဒူလူထုပေါ်မှာနေပြီးမြတ်တောက်စွာမဆက်ဆိုင်ခဲ့တဲ့အရာလက်တွေဖြစ်ပါတယ်။အခန်းကြီးမြတ်တရားစာရတွေပေါ်များတယ်ပြီးလို့ရှိရင်ပင်လယ်ကင်ကြီးထပ်ပေါက်ရှိတယ်။ကမ္ဘာမှာဆိုလို့ရှိရင် trade လုပ်တဲ့နိုင်ငံတိုင်းမှာရှိလိုက်ပါထပ်ပေါက်ရှိတဲ့မြို့တွေကဆိုလို့ရှိရင်နယူးယောက်ကိုပြောမလား၊ဝါချီကာကိုပြောမလား၊အဲကျွန်တော်တို့အနည်းဆက်ဆုံးနေပြီးတော့ဒီစင်ကာပူကိုပြောမလားကိုဒီလိုထပ်ပေါက်တွေကခံပိုင်ဆိုင်ထားတာပါဒီလိုမျိုးပိုင်ဆိုင်ထားတဲ့သဘာဝပေးထားတဲ့မျိုးတရားစာရနဲ့သဘာဝရဲ့ဖြစ်တည်မှုကိုအစိုးရဆက်ဆက်လက်ယူရှုတဲ့အခါမှာအဲခိုင်ပြည်နယ်ကဆင်းရဲတယ်နဲ့မကောင်းဘဲနဲ့ဆင်းရဲနေကြတာပါအဲကြောင့်မလို့တကယ်တမ်းကြားလို့ရှိရင်ခိုင်ပြည်နယ်ဒီအဲဆင်းရဲခြင်းကိုရောက်သွားတဲ့အဓိကအကြောင်းရင်းကအုပ်ချုပ်သူများရဲ့အပြစ်မကင်းပါဘူးအုပ်ချုပ်သူများရဲ့လက်ယူရှုမှုရဲ့စီမံခန့်ခွဲမှုကိုယ်ကလွဲမလာမဟုတ်ပါဘူးစီမံခန့်ခွဲမှုမှာတမင်တကာကိုနေပြီးတော့ရခိုင်ပြည်နယ်ကိုဟိုလက်ယူရှုခဲ့တယ်ခရုမဆိုင်ခဲ့တာရခိုင်ပြည်နယ်မှာပိုင်ဆိုင်တဲ့ဒါကမှဟိုအပြုတ်တော်မမြင်တဲ့အနေနဲ့ကြည့်တာမဟုတ်ပါဘူးဒီမှာအတတ်နိုင်ဆုံးအပြုတ်တော်အကောင်းဆုံးနဲ့ကြည့်တိတိုင်းတောင်မှဒီစကလုံးတွေကတိုက်ကူကိုဟိုအပြုတ်နေတဲ့တုံးလုံးတဲ့အုံလုံးဖြစ်ပါလိမ့်မယ်ဒါကြောင့်မလို့ဟိုကျမတို့ရခိုင်ပြည်နယ်ဒီဆင်းရဲဖို့မတက်ပါဘူးသိရဖို့မသိရအောင်လေတဘာဝကပိုင်ဆိုင်ထားတဲ့တရားစာရရှိတယ်လူသားတရားစာရရှိတယ်တဘာဝတရားစာရရှိတယ်ဒါတွေကိုစီမံခန့်ခွဲဖို့အစိုးရဆက်ဆက်ပြက်ကွက်ခဲ့တာပါဒီဆုပ်ပြက်ကွက်မှုဟာမျိုးနှစ်ပေါင်း80ကျော်ရှိလာခဲ့ပြီဒါဝင်နေပြီးတော့ဒါပထမဆုံးရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒါလမ်းပွင့်လာတယ်လို့ကျွန်တော်ဆိုနိုင်ပါမယ်ရှိဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီလိုကိုရင်းနှီးမြှုပ်နှံမှုသူကစီမံခန့်ခွဲမှုဟိုအားနေခဲ့ရဆိုတော့ဆောဆောဆရာဦးမင်းကလည်းထောက်ပြပါရယ်ဒေါက်တာမင်းလည်းထောက်ပြပါရယ်ဆိုတော့ကျွန်တော်ဒီတိုင်းလာဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုအစ်စ်တွေကိုကျွန်တော်တို့ကမျှော်လင့်နေမယ်ဆိုရှင်းပြသားတွေကိုစိတ်တကျစီမံခန့်ခွဲပြီးလှုပ်သွားမယ်ဆိုရင်ရောရခိုင်ပြည်နယ်ကဟိုတိုးတက်နိုင်တဲ့အလားအလာရှိနေလားဒေါက်တာမင်း
ဟုတ်ကဲ့ရှင်ဒီမှာခံဒီနေတိုးတက်စင်ခိုချက်တွေရှိတယ်လို့ဒီစင်ခိုချက်တွေကိုရင်ဆိုင်ရလို့ရှင်အခွင့်အရေးကောင်းကြီးကြီးရရှိလာမှာဖြစ်ပါတယ်ဒါပေမဲ့အဓိကအဖြစ်ခံဒီနေမှာလည်းအနိုင်ချက်တွေရှိပါတယ်အဲ့ဒါဘာလဲဆိုလို့ရှင်ဒီမှာစောစောကတင်ပြခဲ့တယ်လို့စဉ်းစားဖြစ်တယ်လို့ပဲဒီမှာလူ့ပေါင်းများစွာလက်ယူရှုတဲ့အထက်မှာပညာရေးလက်ပါပါတယ်ကျွန်တော်တို့စီးပွားရေးတစ်ခုကိုစတင်တည်ထောင်လုပ်မယ်ဆိုလို့ရှင်ဘယ် investor မဆိုပါဘယ် FDM ဆိုဘယ်ပြည်တွင်းကနေပြီးတော့ယင်းကြီးပြန့်နှံ့တဲ့စီးပွားရေးလုပ်ငန်းမဆိုအောက်ကြည့်မယ်ဆိုလို့ရှင်သူတို့မှနေပြီးတော့ capital ရှိပြီဆိုလို့ရှင်သူတို့ labor နဲ့ land labor တော့ကြည့်မှာပါသူတို့ခိုင်ပြည်နေမှာနေပြီးတော့ labor ကိုလည်းအဆင့်မြင့်တင်ရမှာပါကျွန်တော်တို့ skill labor လိုအပ်ပါတယ်ဒါကြောင့်မလို့နေပြီးတော့ဟိုဆောင်ရွက်ရမယ့်ကိစ္စတွေမှာနေပြီးတော့ဒီကျွန်တော်တို့ land ရှိပါတယ်နေရာဒေတာရှိတယ်ဒါမဲ့လေဘာရှိတယ်လေဘာကိုမှစကေးလေဘာဖြစ်ဖို့အတွက်ကျွန်တော်တို့ညှိနေရမှာပါနောက်တော့ကပီတယ်သမားတွေများများလာဖို့လိုပါတယ်ပြည်တွင်းထဲမှာနေပြီးတော့ကပီတယ်ရင်းနှီးမြှုပ်နှံမှုရှိပေမဲ့နောက်တစ်ခုကဘာမရှိကဘာနဲ့ရှင်ဖို့ဆိုလို့ရှိရင်ဘာမရှိဘူးဆိုလို့ရှိရင်ကျွန်တော်တက်ကနိုလော်ဂျီမရှိပါဘူးရင်းနှီးမြှုပ်နှံသူမှာဒီ land labor capital now ဒီ technology မရှိဘူးဆိုလို့ရှိရင်ကဘာနဲ့ရှင်ဖို့ကမလွယ်ပါဘူးဒါကြောင့်မလို့နေပြီးတော့ရှိတဲ့အရင်းအမီးတွေကိုရှိတဲ့လူသားစာကိုနှစ်တင်ဖို့ဆိုပြီးတယ်ကျမတို့မှာ scale labor ဖြစ်ဖို့အတွက်ဒါနှစ်တင်ဖို့ကဏ္ဍတစ်ခုလိုပါအောင်ပဲ land တစ်ခုကလွယ်လို့ရှိရင်ကျန်တဲ့အရာတွေဆိုရခိုင်ပြည်နယ်ပါဝင်ရမတနိုင်ငံလုံးမှာဖြစ်စည်းဖို့တော်တော်ရှိမနေဒီ division ပြပါစီးပွားရေးလုပ်ငန်းရှင်များရော investor တွေရောဟိုဒါတွေကိုနေပြီးတော့အခြေချအောင်စပြီးတော့စီမံရမှာပါဒါကြောင့်မလို့စီးပွားရေးလုပ်ငန်းကိုစတင်လုပ်ဆောင်မယ်မြန်မာနိုင်ငံမှာအဓိကအရေးပါတဲ့အဲကျမတို့ land ရှိပေမဲ့နေပြီးတော့ capital အားနေပါမယ်။နောက်က labor ရှိပေမဲ့လည်းကျမတို့ skill တွေပါဖြစ်ဖို့တင်ပြရပါမယ်ရှင်ဟုတ်ကဲ
့။ဟုတ်ကဲ့။ဆိုတော့ဟိုကျွန်တော်ဆက်ဆက်မေးရမေးခွန်းလဲကျွန်တော်ပြန်ဆောက်ချင်ပါတယ်။ဆိုတော့ကျွန်တော်တို့လက်ရှိအခုဒီပြည်ခဲ့တဲ့ Napoleon မှာကျင်းပသွားတဲ့အခမ်းအနားဆိုရင်တော့ရင်းနှီးမြှုပ်နှံမှုအစ်စ်တွေပြည်ရင်းစီပါအစ်စ်တွေထပ်လာပြီးလုပ်ဖို့ဆိုပြီးတော့အဓိကစွမ်းဆောင်မှုရည်ရွယ်ပြီးတော့ကျင်းပသွားတာပေါ့လေ။ဆိုတော့ဒီလိုအစ်စ်တွေကိုကျွန်တော်တို့ပြောင်းနေမယ်အစားလက်ရှိရှိနေပြီးတဲ့ဆက်ဆက်ဆရာဦးမင်းခင်လည်းပြောသွားပါတယ်။တကယ်လို့ရင်းနှီးမြှုပ်နှံမှုပမာဏရခိုင်ပြည်နယ်မှာတော်တော်ကိုကြီးမားရှိနေပါတယ်ဆိုတော့ဒါရီကိုပဲကျွန်တော်တို့ကစီးရီးကြစီမံခန့်ခွဲပြီးလုပ်သွားမယ်ဆိုရင်ရခိုင်ပြည်သားဖွံ့ဖြိုးရေးမှာအထောက်အကူဖြစ်လာနိုင်လား
ဟုတ်ကဲ့ရှိရကျမတို့ကဒီ FND နဲ့မှနေပြီးတော့ဟိုအရေးကြီးတာကကျမမိနေရတာပါလဲဆိုလို့ရှိရင်ဒီတိတ္တထင်ရှားတဲ့ရင်းနှီးမြုပ်နှံမှုပါဥပမာအပြည့်ဒီအစိုးရကနေပြီးတော့ပြီးခဲ့တဲ့အစိုးရကလည်းလုပ်ခဲ့တယ်ဒီအစိုးရလက်ထက်မှာလည်းဆက်လက်လုပ်နေမယ်ဆိုပြီးတော့ဥပမာတစ်ခုပြရမယ်ဆိုလို့ရှိရင်ပုံမှန်ကျွန်းအစီအစဉ်စမ်းဖို့ဆိုဒါနဲ့ပတ်သက်ပြီးတော့ဟိုကျမတို့ဒီကကဝင်တကယ်ကိုအကောင့်ထဲပေါ်လာအောင်အောက်ထဲမပေါ်ပါဘူးဆိုတော့ကျွန်တော်တို့မှလည်းပြီးတော့လုပ်ငန်းတစ်ခုကိုတည်တည်ချာချာဒီအလုပ်ရမယ့်ရေရကြအောင်ပြီးလို့ရှိရင်ဒီစီးပွားရေးသမားတွေကလည်းစပြီးတော့အခြေတည်အောင်နေပြီးတော့ဒီဆုံးဖြတ်ထားတဲ့လုပ်ထားတဲ့အလုပ်တွေကိုရုံလုံးပေါ်အောင်လုပ်ရမှာဖြစ်ပါတယ်ဟိုဒါမှမဟုတ်ကတော့ခုနလိုမျိုးအစ်စ်အစီအစဉ်လာမယ်ဆိုလို့ရှိရင်ကျွန်တော်ရှိမှာအဆုံးရဟောင်းတွေရှိမှာပါအုံးနဲ့စာဝင်နေပြီးတော့ရုံလုံးပေါ်အောင်ဆောင်ရရမှာပါ။ဒါဝင်ပဲလိုအပ်တဲ့ကအစိုးရဘက်ကဆိုလို့ရှိရင်အစိုးရကအထောက်ပံ့ပေးရမှာဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ကျွန်တော်တို့ဒီ SME လုပ်ငန်းတွေကိုနေပြီးတော့ခုနပြောသလိုရုံလုံးပေါ်အောင်တချို့ SME လုပ်ငန်းများဆိုလို့ရှိရင်တော့ပြည်သူတွေအထူးသဖြင့်နေပြီးတော့ဒီ capital နေတဲ့ပြည်သူတွေစီကပ်ဖို့ဟိုဒီလုပ်ငန်းဆောင်တာအဆင့်ဆင့်တွေကနေပြီးကြောက်ခဲ့ရတာဒီများပါတယ်။ဟိုဒီအတားအဆီးကိုဒီရှော့ဖို့လိုပါမယ်ရှင်။ဒါကြောင့်မလို့နေပြီးတော့ဒီရှိနေပြီးသားလုံးလုံးငန်းတွေကိုရှင်းရှင်းညွှန်ညွှန်မှုတွေကိုအစိုးရအနေနဲ့ထက်ကရောအကောင့်တွေရုံလုံးပေါ်အကောင့်ထဲကိုလိုအပ်တယ်လို့ပဲဒီကနေပြီးတော့ဒီ PPP လောက်ရမယ့်လုံငန်းဆိုလို့ရှိရင်လည်းအစိုးရအနေနဲ့တွန်းအားပေးဖို့လိုပါမယ်။ဘာဖြစ်လို့ဆိုကျွန်တော်တို့နိုင်ငံကဖွံ့ဖြိုးတည်တဲ့နိုင်ငံမဟုတ်သေးတဲ့အခါကျလို့ရှိရင်တော့အစိုးရရဲ့အဆက်တလန်းကဒီ government အကောင့်ကို intervention တချို့တွေလိုပါအောင်မယ်ရှင်ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီ Sunni World ဘွဲ့ချက်ကိုဟိုပါဝင်ဆွေးနွေးဖို့အတွက်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ကြီးရှိတယ်။အီးမေးလ်ပေးပို့ထားတာလည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ကြီးကိုလည်းပေးခြင်းပါတယ်။တူဦးကတော့ကိုရင်ကြီးစံတော်ပါတာပါ။ကိုရင်ကြီးစံတော်ပါတာဆွေးနွေးနေတာမင်းနေနေတာရှိရင်ဆွေးနွေးမင်းနေနိုင်ပါရဲ့
။အဲတကယ်တော့ဒီမှာဆီယိုရေးစီမံကြီးကြီးတွေလမ်းမဆိုးတော့ကြာဆိုးဆိုးပါတယ်နော်။ဒါပေမဲ့ဥပဒေကမပြောင်းသေးတော့တကယ်တော့ဒေသတွေမှာဘယ်လောက်ပဲစီးပွားရေးလုပ်နေတာမို့အင်းမရည်အတွက်ခန္ဓာကကနည်းနည်းလေးတော့ရှိမှာပါ။ဒါကတော့ MND ကဥပဒေကိုဘယ်လောက်ပြင်ပြနိုင်မလဲဆိုတာက MND ဟုတ်တယ်ရဲ့အစွမ်းအစံနဲ့ဆက်ဆိုင်ပါကြ။အတော့ရှိတဲ့တာဆက်စီရင်ရေးလောက်တင်ကဒေါ်သမသူကြီးပြည့်ပြည့်ကစားရှိပါလေ။အင်းမရည်မိမိတို့ကကျွန်တော်မိမိတို့မဖတ်တင်းနိုင်ဘဲနဲ့မြန်မာနိုင်ငံကျွန်တော်ပြည်စီမရနိုင်ဘူးလို့ဆိုပြပါတယ်နော်။မှန်ပါတယ်။ဒေါ်လေးရည်နောက်ပိုင်းအနေချောက်စီတက်တာကပြည်နယ်ဒေသတွေမှာဟောက်တီပတ်တီဘာမှတိုးတက်နေတာမရှိပါဘူးနော်။
ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးကြပါလေ
ဥ
ချောတောင်းဖြစ်ပါလေဥချောတောင
်းဒါကတော့လည်းကြည့်
တော့ဥချောတောင်းဆွေးနွေးနေတာမြင်းမြင်းနေတာရှင်လေဆွေးနွေးမြင်းမြန်းလို့ရပါတယ
်ဟုတ်ကဲ့ပါဟိုကျွန်တော်လေးဟိုမြင်းမြန်းရှင်လေဆိုတာကဲဟိုကျွန်တော်ရဲ့အမြင်သဘောထားကိုနည်းနည်းဆွေးနွေးခွင့်ပြုပါဟိုကျွန်တော်တို့ဟိုတက်ကြည့်ကြည့်ဒီပြန်လေးတိဆောက်တဲ့ကာလတစ်ခုကိုဟိုချိန်ခံကြကြမတော်ပြင်းနေဟိုဝိညာဉ်မှာဘာဖြစ်ပါအကျေတည်းဘာလုပ်မယ်ဆိုတော့အပေါ်ရန်ကြာအနေထားမျိုးကျွန်တော်ပြည့်မြင်ရတယ်ဒီဘာအတွေ့အကြုံရပေါ့လေဟိုအဓိကကကျွန်တော်တို့နိုင်ငံကိုဟိုတမျိုးကြဟိုစိတ်ကြိုးနိုင်ငံကနေပြီးတော့စက်မှုနိုင်ငံဆိုပြီးတော့ပြောတယ်သို့တော့ဒီနေ့ဒီရှင်ပြရတာတွေဟာအစိုးရဆက်ချက်ဘာမှအကောင့်စမပေါ်နိုင်ခဲ့ဘူးလို့တော့ဒီဒကန်ကြီးနေဒီစီးပွားရေးအတွက်ညီနိုင်ပြီးတော့ဟိုအစိုးရကပေါ်ပြောတယ်နောက်ဟိုဘတော့၆ပြူအစီအစဲကိုပို့ပြီးပြီးတော့မှဘတော့ရှင်နေဆိုးနေလေဆိုရင်ဟို၆ပြူအစီအစဲကဘယ်နေမှမတည်သေးဘူးဟိုတော့တွေတောင်းတွေဒီရရောက်တော့တွေဟိုရောင်းဝယ်နေတဲ့ဟိုကျော်ရှိရတဲ့မျိုးနောက်ကတမျိုးနဲ့အမျိုးမျိုးကြီးပြီးဖြစ်နေတယ်ဆက်တော့ကဒီဟိုဒီလိုတော့ကိုယ်တော်ကြီးတော့သူ့မေပြောသလိုကျွန်တော်တို့မှာဒီအရှိခံကြတဲ့ဟိုမီးတို့လမ်းတို့ဟိုဟိုတခြားသောဗန်စနစ်ဆိုတာတွေတော့ဟိုကြည့်ကြပါလိမ့်တယ်ထားလိုက်ပါအောင်လို့လို့ဒီရခိုင်ပြည်နယ်ကိုဟိုရော့အင်းတို့လုပ်ဖို့နေနေတာကလက်ရှိအချိန်မှာရခိုင်ပြည်သူတွေရခိုင်ပြည်မှာထွက်တဲ့ပင်လယ်ကြီးအနားမှာနေတဲ့ဒေသကလူတွေငပိမိချောင်းနဲ့ငရုတ်ကြီးတွေကိုဆိုင်နိုင်ငံနဲ့ဗမာပြည်ကမှာပြီးတော့စားနေရတဲ့အချိန်ဒါပကတိအချိန်တွေပါဆိုတော့ရိုးမတောင်ကြီးတစ်ခုလုံးဆိုတာလည်းပဲကြောင်တလင်းတွေခါပြီးတော့အဲ့ဒီရေတွေကိုတော့ဘသူတွေပိုင်ဆိုင်ထားတယ်ဆိုတော့အရှိခံတကင်းကိုကြားတဲ့ပိဿတွေခုပါတယ်။ဒါနဲ့နောက်တစ်ခုဟိုပြည့်တဖြစ်တဲ့ပြေဝိတ္တရေရှိခံအကြဆုံးကသဘာဝပတ်ဝန်းကျင်ကိုအချိန်မီမထိသိမ့်ဖို့အတွက်ဥပမာသဘောကနာမတကနည်းပညာနဲ့ထုတ်လုပ်တဲ့အုပ်တွေ ဟိုဥမာဟိုမိခံအုပ်လို့ပဲဆိုဆိုရေပေါ်အုပ်လို့ပဲဆိုဆိုအဲ့ဒါတွေကိုနိုင်ငံနဲ့အခွင့်ရခိုင်ပြည်နယ်ပါဝင်မှာဒါကိုပဲသုံးရမယ်ဒါဒီသဘာဝပတ်ဝန်းကျင်ရောစွမ်းအင်ကုန်ကြမှုရောကုန်ကြစည်ရောအကုန်လုံးတက်တာကြည့်တယ်ဆိုတာကိုအစိုးရမှာဟိုမူဝါဒတစ်ခုအနေနဲ့ရှင်းထားတာမတွေ့ရသေးဘူးဆိုတော့အခြေခံအချင်းကတော့ဒီအကြီးကျယ်တဲ့အကြောင်းအရာတရားတွေမပါဘဲနဲ့ဘာလို့လို့ပါရှင်းတာတော့မယ်ရခိုင်ပြည်ကြီးမှာဒါတွေလုံးလိုက်ပါဆိုပြီးတော့အပေါ်မှာဒီလေးဖြစ်လာကြအကြောင်းမရှိလို့ရခိုင်ပြည်မှာလေးဖြစ်လာမယ်မဟုတ်ဘူးလို့ကျွန်တော်ဆွေးနွေးရှင်းနေကြ
ဟုတ်ကဲ့ကျေးဇူးပါဆွေးနွေးပြီးတာဆိုတော့ကျွန်တော်တို့ဒီပါဝင်ဆွေးနွေးဖို့ကျွန်တော်တို့အီးမေးလ်နဲ့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလက်ရှိနေပါသေးတယ်အရင်ဆုံးစာတစာကတော့ဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်ဟာဖွံ့ဖြိုးမှုနှေးကွေးနှိမ့်ချနေတဲ့ပြည်နယ်တစ်ခုဖြစ်ပါတယ်ဒေသခံပြည်နယ်သူပြည်နယ်သားများကဒါကိုပဲအာရုံထားပြောဆိုနေကြပါတယ်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဒေသခံတွေကအလို့ကိုလိုလားနေကြပါတယ်နိုင်ငံတော်အစိုးရရဲ့ရခိုင်ပြည်နယ်အပေါ်ဖွံ့ဖြိုးရေးကြိုးပမ်းပေးမှုတွေနည်းပါနေလို့သူတို့ကိုအလေးထားအရာသွေးပြီးတော့ဂရုစိုက်ဆောင်ရွက်ပေးဖို့လိုလားနေကြပြီးတော့မတင်မဲ့မှုတွေနဲ့အပြစ်ဆိုနေကြပါတယ်အခုနိုင်ငံတော်အစိုးရကဂရုစိုက်အလေးထားပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်စီးပွားရေးခန္ဓာကနေကျိုးပန်းဆောင်ရွက်မှုအစီအစဉ်ချမှတ်ဆောင်ရွက်ပြီးတော့မှဖြစ်ပါတယ်။နိုင်ငံသားယင်းနှိမ့်နယ်သူတွေကိုရခိုင်ပြည်နယ်မှာစီးပွားရေးလုပ်ငန်းကြီးများအခြေစိုက်ထူထောင်ကြဖို့ဖိတ်ခေါ်ပေးနေပါပြီ။ဒီအစီအစဉ်ဟာရခိုင်ပြည်နယ်သားများအဖို့မိမိတို့ရဲ့စာနာကိုဖြည့်ဆည်းပေးမှုလို့သဘောထားရှုမြင်ပြီးလိုလိုလားလားနဲ့လက်ခံဝိုင်းကူဆောင်ရွက်ကြဖို့လိုပါတယ်။ဒို့မှသာအစီအစဉ်တွေချောမွေ့အောင်မြင်ပြီးတော့ပြည်နယ်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ခံကြိုးဆိုကြောင်းစာနာထုတ်ဖော်ပြသကြပါသဘောထားတွေကိုထင်ရှားအောင်ထုတ်ဖော်ပြကြဖို့လိုပါတယ်ဒီလိုလုံးဆောင်မှုမပြုဘဲနဲ့အစိုးရကိုမကျေနပ်စိတ်တွေနဲ့ဂန့်လန့်လုပ်နေကြရင်တော့မိအေးတစ်ခါနာတဲ့ဂိမ်းပဲစိုက်ပါလိမ့်မယ်အကျိုးခံစားရမှုတွေမျက်နှာဆုံးရှုံးရပါလိမ့်မယ်ဆိုတာကိုသိရှိကြဖို့လည်းလိုပါတယ်ပြည်သူကြီးရင်အခက်အခဲအကြက်တဲတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်ရခိုင်မျိုးသားပါတီနဲ့အေအေတို့ဟာနိုင်ငံရေးအရာမိတို့ပဲသဘောထားရှိနေစေကြစေကားဖို့အခုစီးပွားရေးအရာအကျိုးဖြစ်စေမဲ့လှုပ်ဆောင်မှုများကိုစီးပွားရေးအမြင်နဲ့ပဲသုံးသပ်ပံ့ပိုးကူညီကြရမှာဖြစ်တယ်လို့ဆိုကြပါတယ်။နောက်ဖြစ်လာမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထဲမှာဒန်းတူရည်တူရလာမဲ့အကျိုးတရားတွေကိုသဘောထားကြည့်ပြီးကြိုးကြောင်းစီစဉ်တဲ့တရားနဲ့အခုကတည်းကလက်ခံဆောင်ရွက်ကြဖို့လိုအပ်နေကြောင်းတိုက်တွန်းဆွေးနွေးလိုပါတယ်။ဒါကြောင့်အခုချမှတ်ဆောင်ရွက်မဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ဆောင်ရွက်မှုအောင်မြင်ရေးဟာရခိုင်ပြည်သူများကအမြင်ကျကျနဲ့မိမိတို့ရဲ့ဆန္ဒပြောင်းရေးကိုဥစ္စာရင်လိုဥစ္စာရည်ခဲကူညီလှောက်ဆောင်ဖို့အပေါ်မှာမူတည်နေပါကြောင်းဆွေးနွေးတင်ပြလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင်
ကျေးဇူးပါမိတ်ဆွေလာမျိုးကဦးစိန်မောင်ရဲ့ဆရာပါနောက်ဆရာတော်ကအမေရိကန်တရားသူကမောင်တသနာရဲ့ဆရာပါကိုရန်နဲ့ဖတ်ပြပေးပါဦးခင်ဗျာ
အထွေရနာပြေဝမရှိတဲ့အပြင်အရင်စဆိုးရတွေရဲ့ပွင့်လင်းမြင်လာမှုမရှိတဲ့ပြည်ပရင်းနှီးမြုပ်နှံမှုတွေကိုပြင်ဆင်ပြည့်စုံပြောင်းလဲလုပ်ကိုင်နေရတာကြောင့်ဒေသခံပြည်သူတွေမျှော်လင့်သလိုအကျိုးရလဒ်ကောင်းတွေချက်ချင်းမခံစားကြရတဲ့အပေါ်အမျိုးသားရေးလှုပ်ရှားသူတွေရဲ့လူမျိုးရေးမုန်းတီးမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးလှုပ်ရှားမှုတွေဟာကြီးမားတဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်။ဒါပေမဲ့ရခိုင်ဒေသတည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားတဲ့အမေစုဟာတူတောင်းလုံးနဲ့ကာလအတွင်းမှာကျိုးပန်းနေလို့ARS ဒီအစိုးရအဖွဲ့ရဲ့ရက်ကန်တွေကိုကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာပြီးစစ်တပ်ကနေနေရှင်းလင်းရေးလုပ်ရမှာနိုင်ငံတကာကအာရုံစိုက်လာတဲ့ဒုက္ခသည်ပြဿနာပေါ်ပေါက်လာခဲ့တာကြောင့်ပြည်ပရင်းနှီးမြှုပ်နှံမှုတွေရပ်တန့်သွားခဲ့ပါတယ်။အဖွဲ့မှစီးရဲနှိမ့်ချနေတဲ့ရခိုင်ပြည်နယ်မှာပွင့်လင်းမြင်သာပြီးစီးစနစ်ကျတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေတိုးဝင်လာခြင်းအဖြစ်လောက်ကအခွန်လန်းတိုးပွားလာပြီးပညာရေးချမ်းမာရေးအခြေအနေတွေလည်းထိုးတက်ကောင်းမွန်လာနိုင်ပါတယ်။ဒါပြင်စီးပွားရေးဖွံ့ဖြိုးမှုတွေနဲ့အတူလူမှုစည်းကမ်းတွေတိုးတက်နေမှလာကလူမျိုးရေးမုန်းတိမ်မှုတွေရောနေကြဆင်းလာနိုင်ပြီးမတူညီတဲ့လူအဖွဲ့အစည်းအချင်းချင်းကြားသဟဇာတာဖြစ်ဖြစ်နေထိုင်နိုင်ရေးအလေးချင်းတွေတိုးတက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့မောင်ရသနာပေးတာပါ။နောက်ထပ်စီးနေဆောင်ပို့ထားတဲ့အောင်မတန်းဆိုတဲ့အကောင့်ပတ်ရှင်မှာသူကတော့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးခွင့်လန်းတွေကရခိုင်လူမျိုးတို့အတွက်မဟုတ်ပဲလူနည်းစုတွေတစ်ဆုပ်စာစစ်ဘုံဆုနဲ့သူတို့နဲ့နေဆက်သူတွေခရိုနီတွေခိုးပြားတွေအစိုးရထိတ်ကန်းကောင်းဆောင်တွေတွေ့တာဖြစ်သွားမှာပါ။ဆိုပြီးသူကတန်မြတ်အမြင်နဲ့ရေးထားပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆက်ဆိုရှေ့ပိုင်းမှာလည်းဆွေးနွေးကြရတဲ့ပုံကိုကပြောနေတာတခုကတော့ဒီဒေတာဝင်းမှာဒီရမယ်အကျိုးမြတ်တွေကိုအရင်းမြစ်တွေကိုပေါ့လေခေါင်းဝေသုံးဆွဲအပိုင်းတွေဆွေးနွေးကြရတယ်ရှိရောဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်ကိုအရင်ဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေကိုယ်ဒေတာအတွက်တဲ့အကျိုးမြတ်တွေကိုကိုယ်တိုင်မခံစားဘူးဆိုရင်ခံစားချက်တွေရှိနေတာတော့ရခိုင်ပြည်နယ်တခုရဲ့မဟုတ်ပါဘူးဆိုတော့ဒီလိုဒေတာတွေချင်းနဲ့လာအောင်ဒေတာတွေဖွံ့ဖြိုးမှုတွေရလာမယ်အကျိုးမြတ်တွေခေါင်းဝေသုံးဆွဲအပိုင်းမှာရောကျွန်တော်ဘာတွေလိုအပ်ချက်တွေရှိနေလဲဘာတွေလုပ်ဖို့လိုနေလဲဆရာ
ဆိုတော့ကျွန်တော်တို့ကျွန်တော်တို့စစ်ပေါင်းရပါ နောက်ကြကြတယ်ဒီအစီအစဉ်ဒီလိုတော့လျှောက်သွားတဲ့အချိန်ကျတော့ရခိုင်ပြည်နယ်ကရခိုင်လူသားရခိုင်ပြည်သူပြည်နယ်ပြည်နယ်သားတွေပြည်နယ်ပြည်နယ်သားတွေကသူတို့ရခိုင်ရှိတဲ့ဒီမျိုးအကြရာမှာပါဝင်နေကြခလာလုံးဆောင်နေကြသူချင်းချင်းလဲဆက်လဲလာကျွန်တော်တို့ဒီပြည်နယ်တွေကလူမျိုးတွေကလည်းအခုဟုတ်လားဒီမင်္ဂလာကောင်ကိုအများကြီးဆက်ပြီးတော့ဒီဆက်သွားလိုက်ကြတယ်အဲ့လိုပဲရောက်ထမှာလေးပဲဒုက္ခတွေခလုံးသိမ်းလိုက်ချင်းဆက်ပြီးပြည်ရဲလေးဆက်သွားလိုက်ကြတယ်အဲ့ဒီတစ်ခါကြည့်နေမှာကျွန်တော်တို့ဒီစကားချိန်ဖို့တောင်းမှာဟိုညကားလို့ရှိတဲ့အချိန်ရောက်သွားပြီကျွန်တော်ကဆိုတော့ကဟိုဆိုတော့ကျွန်တော်ပြောလို့ရတယ်အဆိုးထဲမှာအဆိုးဟာတစ်ခါကြည့်နေတယ်ဆမဒီမှာယဉ်မင်းနမှုတွေကျွန်တော်တို့ကိုလည်းဒါဒီနဲ့အဲ့ဒါတွေကပြည်တွင်းလုပ်ငန်းတွေတိုးတက်လာဖို့အတွက်ချီရောက်လို့ပြနေလေဘူးပြည်တွင်းလုပ်ငန်းတွေလက်တွေ့အလုပ်တွေဆိုဟလာပြည်ပြီးတော့ချောမှုရောကျွန်တော်လုပ်ထိုင်မှုဒူလီသေးတယ်ဆိုရင်အဲ့ဒါတွေတက်ပြီးတော့ဆက်ဆော့ဆိုရရခိုင်လဲဒီခိုင်ချင်းရဲ့အဲ့လိုရှိနေတယ်ရှိနေတော့ကျွန်တော်ဆိုတော့ပြောလို့ဒီလုပ်ကြတဲ့ပုံစံလည်းတော့မရဘူးကျွန်တော်တို့ပြည်ရဲ့ကအများကြီးပေါ့နော်ကျွန်တော်အသေးစားလက်စားလူရည်လေးလူသားလေးပါဝင်လာနေအောင်လို့တိတိကျကျအချီးကျေးရှင်းပြီးတော့ကျုပ်အားပါရောက်လာအောင်ဆရာသူတို့ကလူရည်လေးထူတော်ပြီးလူရည်နိုင်အောင်ကျွန်တော်ခန္ဓာကြီးမှာတကယ်တော့ပါဝင်လာနိုင်တဲ့အချီးဖြစ်ပါမယ်တတိချီမီကတော့အဲ့လိုဖြစ်လာတဲ့မျိုးလားကတော်တော်ပကောင်းရပါအဲ့ဒါတော်တော်လေးဒီစိတ်ကြည်ကြာနဲ့ကောက်လုံးလို့လည်းကြာတော့ဟုတ
်ကဲ့ပါဆရာကျွန်တော်ဒီနောက်ထပ်တော်ချာရှင်တယောက်ပြေးထားတဲ့ဆန်နဲ့ပေါ်ပြကြည့်ပါလေ။သူကဥလာထွန်းတကုံမျိုးစစ်ကရေးထားတာ။သူကတော့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းရမှာတဲ့။စီးပွားရေးဖွံ့ဖြိုးရေးနည်းလမ်းကလုံးတဲ့နည်းလမ်းတစ်ခုဆိုတာရှင်းပါလေ။မှန်ပါလေ။ဒါပေမဲ့စီးပွားရေးတနည်းပြောရင်ငွေကြေးတန်ဖိုးနဲ့လူသားချင်းစာနာထောက်ထားမှုလူမျိုးတစ်မျိုးရဲ့ယက်တီမှုကိုပိုင်ပြဋ္ဌာန်းခွင့်တနည်းပြောရင်လူမျိုးနယ်တစ်ခုရဲ့လူသားဆိုင်ရာကိုယ်လိကကိုဝယ်လို့ရနိုင်တယ်လို့ခံယူနေမယ်ယုံကြည်နေမယ်ဆိုရင်တော့ရခိုင်ပြည်နယ်ဒေသတစ်ခုလူမျိုးရေးလက္ခဏာနဲ့ကိုယ်တိတ်ခါကိုငွေကြေးတန်ဖိုးနဲ့ပယ်လို့ရမယ်လည်းလို့ရမယ်ဆိုတာလုံးဝမဖြစ်နိုင်တဲ့စိတ်ကူးယူမှုသာဖြစ်ပါလိမ့်မယ်။ဒါပြင်နိုင်ငံတကာနဲ့ပြည်တွင်းကပြည်သူတွေစိတ်ကူးနေတဲ့တရုတ်နဲ့ရခိုင်တရုတ်ရဲ့ရခိုင်ပြည်နယ်ကိုမျက်စိချနေတဲ့မဟာဗျူဟာကိုဖုံးကွယ်လဲစားဖို့ကြိုးစားမှုတစ်သက်ဖြစ်မယ်ဆိုရင်လည်းလုံးဝမအောင်မြင်နိုင်တဲ့နိုင်ငံရေးလမ်းစဉ်တစ်ခုသာဖြစ်မှာပါတဲ့။ရခိုင်ရဲ့မဟာဗျူဟာချတဲ့ပထဝီအနေထားနဲ့ရခိုင်မှာအပိုးထန်ဆုံးသဘောတည်ရစရာဖြစ်တဲ့ရေအားတပ်တွေကိုလယ်ဦးမှုယူဖို့ကြံစီနေရကိုဖုံးကွယ်ဖို့ဆိုရင်ဒါနဲ့လေတဲ့တိုင်ဆောင်နေရဖြစ်မယ်ဆိုတော့တွေ့လာရမယ်ဆိုတော့စောင့်ကြည့်ကြပါဆိုပြီးသူကကြည့်ထားပါလေဆိုတော့ဒီဥလာထွန်းရဲ့စာတော်ဒီရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးဆိုရင်တရုတ်နိုင်ငံကဒီဖွံ့ဖြိုးမှုကိုလုံးချိုးသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေလည်းတွေ့နေရပါလေဆိုတော့ကျွန်တော်ဒေါ်တူးမေကိုဆွေးနွေးစီချင်ပါလေဟိုဆိုတော့ဟိုကျွန်တော်တို့ဒီလိုမျိုးပုံလေးကိုအခုလက်ရှိမှာကိုတရုတ်နဲ့လုပ်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပြဿနာတွေလည်းပေါ်နေရတယ်လည်းရှိနေရဆိုတော့ကျွန်တော်တို့ဘက်ကဒီလိုမျိုးနောက်ထပ်ရင်းနှီးမြှုပ်နှံမှုအတွေ့အကြုံဝင်လာခြင်းအဖြစ်ကျေဝန်းနိုင်တဲ့ကိစ္စတွေကိုဘယ်လိုမျိုးကိုယ့်ဘက်ကကိုယ်ကံအကောင်းပြင်ထားဆင်ထားဖို့လိုမလဲ
ဒီလိုမျိုးကိုခံအားကောင်းအောင်ပြင်သားဖို့ကအဓိကအရေးကြီးတာကျွန်တော်တို့ဒီနိုင်ငံတကာတရုတ်ကလည်းပဲ ILO အဖွဲ့ဝင် WTO အဖွဲ့ဝင်တစ်ခုအဖွဲ့ဝင်ဖြစ်ပါတယ်ဆိုတော့ WTO အဖွဲ့ဝင်များလိမ့်နာအဆောင်စီးရမယ်နိုင်ငံတကာ practice တွေကိုနေပြီးတော့အဲသူတို့လိမ့်နာကျင့်သုံးဖို့ဆိုကျွန်တော်တို့ကတောင်းအားပေးရပါမယ်နောက်တစ်ခုကဘာရှိလဲဆိုလို့ရှိရင်ကျွန်တော်တို့ဒီတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်တို့တောက်ဖြူကျင်းမြောင်းနေမှာတဆင့်တက်ဖြူ project ကတဆင့်ရခိုင်ပြည်သူတွေကဟိုဒီအတွက်ကိုတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုနေပြီးတော့ဒီ negative sense နဲ့ကြည့်ပါတယ်ဒါလည်းကြည့်လဲကြည့်ပြရပါပဲဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ဒီလုံသားတွေခေါ်လာတာကအစအဆုံးဒီအောက်ခြေမှာဒီအထမင်းချက်ကအစတရုတ်ပြည်ကခေါ်လာတဲ့ကိစ္စတွေကျွန်တော်တို့မျက်ဝေါ်အထင်မြင်ခဲ့ပါတယ်ဒါကြောင့်မလို့ဒီကိစ္စတွေပေါ်မှာနေပြီးတော့ကျွန်တော်တို့အစိုးရများအနေနဲ့ပွင့်လင်းမြင်တာမှုရှိတဲ့တာဝန်ယူမှုရှိတဲ့ဒီဥရဒေရဲ့လုံထုံးလုံးကြီးတွေကိုအစိုးရဘက်ကတာဝန်ယူရမှာဖြစ်ပါတယ်။တစ်ခါမှလည်းကျွန်တော်အစိုးရဆွေးနွေးခဲ့တဲ့အချိန်မှာကျွန်တော်တို့လေဘာတွေကိုပြင်ပြင်ပို့လို့ရမယ်။ဆိုတော့ဒီပြည်သူတွေကိုလေဘာဖြည့်ဆောင်ရွက်တဲ့ခါမှနေပြီးတော့ဒီ skill လေဘာဖြစ်ဖို့အတွက်ဒီ work training တွေလိုအပ်ပါတယ်။ဒီပြည်လည်းနေပြီးတော့ဟိုနိုင်ငံတော်ကနေပြီးကုန်ကြဆန်ပြီးတော့နေပြီးတော့ပြည်သူတွေကို work training ချအောင်ပို့တော့လာမယ်လုပ်ငန်းအခွင့်အလမ်းများကိုဒီ data တွေလေးရရှိအောင်ဒီလိုမျိုးနေပြီးတော့စဉ်းနှန်းနေပါလေဒါပေးရမှာဖြစ်ပါတယ်နောက်တစ်ခုကနေပြီးတော့ကျမတို့ကအခုကကဘာကြီးကနေပြီးတော့ဒီ အဲကျမတို့ဟိုဆရာတဝင်းစကားနဲ့ပြောမယ်ဆိုရင်ခပိုင်းရနေပြီးတော့ဟိုကျားနေတဲ့ဖြစ်ကြည့်တဲ့ globalization မှာဒါတွေကိုရှောင်လဲလို့မရပါဘူးကျမတို့ကကိုခံအကောင့်ဆောင်ရွက်မယ်ဆိုလို့ရှိရင်တိတ်ချပါတယ်ဒီ WTO ဝင်နိုင်ငံတနိုင်ငံကိုတော့နိုင်ငံတကာ practice နဲ့ကျမတို့အဲခိုင်နေအောင်အကြောင်းနဲ့ဆိုနေအောင်ကျမတို့ကပြင်ဆင်ရပါမယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်နိုင်ငံတကာ practice အကိုနေပြီးတော့သူတို့လက်ခံကျင့်သုံးလာအောင်ကျမတို့ကတွန်းအားပေးရမယ်ဖြစ်တယ်လို့ပဲဒီလိုရှိတဲ့အလုပ်သမားတွေကို skill တွေမှာဖြစ်အောင်ဆောင်ရွက်ရပါမယ်နောက်တစ်ခုကဒီတရုတ်ရဲ့ investment မှာမဟုတ်ပါဘူးနိုင်ငံတကာဘယ်နိုင်ငံရဲ့ရင်းနှီးမှုနဲ့မဟုတ်ဘူး local တွေကိုနေပြီးတော့လေးစားပြီးလို့ရှိရင်လူတွေကိုလောက်ကန်ဖွင့်နှံဖန်တီးပေးဖို့အတွက် MOU တွေမှာတခါလေလက်မှတ်ထိုးဖို့လိုပါမယ်။ MOU တကယ်လက်မှတ်ထိုးထားတဲ့အခါမှာလည်းတကယ်ဒီအစိုးရနဲ့အဲလာမစ်ကမနီများဒီ practice လုပ်တဲ့အခါမှာလည်းဒါဝင်နေပြီးတော့လင်းလာစောင့်ကြည့်ဖို့တော်တော်ကတော့လောကောင်းဒါတို့ကပြင်မအဖွဲ့အစည်းကတော့တကယ်များဒီ MOU ထဲမှာလက်မှတ်ထိုးထားတဲ့ကိစ္စတွေကိုဒီအဖွဲ့အစည်းတွေကနေပြီးတော့တကယ်တမ်းလက်ခံကျင့်သုံးရလားဆိုတော့ဒီကျမတို့ဂျာခန်မီဒီယာအဖွဲ့တစ်ခွဲ့အနေနဲ့ဒါတွေကိုနေပြီးတော့ကျမတို့လိုက်ဒီအောက်ကြည့်ရမှာဖြစ်ပါတယ်ဒါမှတာလည်းမဟုတ်တော့
ဟုတ်ကဲ့တော်တော်မီကျွန်တော်တို့အချိန်တလောက်ပဲရရတဲ့ဆွေးနွေးကြောင်းဒီမှာပဲရချင်ပါတယ်။ပါဝင်ဆွေးနွေးပေးခဲ့တဲ့အမျိုးသားလွတ်တော်ကိုယ်စားတော်တော်မီစီဝိုင်းပညာရှင်အင်းမင်းကကိုယ်ကပါဝင်ဆွေးနွေးသူတွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့ပတ်သက်ရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ။